ဈေးကွက်လိုအပ်ချက်ထက်ရေနံပိုဆန်နေတာကိုဖြေရှင်းတဲ့အနေနဲ့ရေနံထုတ်လုပ်မှုကိုရပ်ဆိုင်းထားဖို့ကမ္ဘာရေနံထုတ်လုပ်မှုအများဆုံးနိုင်ငံတွေထဲကနိုင်ငံ၄ခုတို့သဘောတူလိုက်ပြီးဖြစ်ပါတယ်။ရုရှား၊ဆော်ဒီအာရေဗျာ၊ဗင်နီဇွဲလားနဲ့ကာတာနိုင်ငံတို့ကရေနံလုပ်ငန်းဆိုင်ရာဝန်ကြီးတွေရဲ့ဒီကနေ့အင်ကာနဲ့ကာတာနိုင်ငံဒိုဟာမြို့တော်မှာတကပိတ်ဆွေးနွေးပွဲအတွင်သဘောတူခဲ့ကြတာဖြစ်ပါတယ်။ဇန်နဝါရီလအတွင်းရေနံထုတ်လုပ်မှုကဈေးကွက်အတွင်းလုံလောက်မှုရှိနေတယ်လို့ဆော်ဒီအာရေဗျာရေနံလုပ်ငန်းဆိုင်ရာဝန်ကြီးအလီအယ်နိုင်မီကပြောဆိုပါတယ်လေးနိုင်ငံတို့အနေနဲ့ဇန်နဝါရီလအတွင်းရေနံထုတ်လုပ်မှုအဆင့်မှာပဲရပ်ထားမှာလည်းဖြစ်ပါတယ်အခုဆွေးနွေးပွဲတွေကတော့ရေနံတင်ပို့တဲ့နိုင်ငံများအဖွဲ့ OPEC အဖွဲ့ဝင်တွေအပါအဝင်ရေနံထုတ်လုပ်တဲ့နိုင်ငံတွေအနေနဲ့16လကြာရေနံဈေးကျမှုကိုအဆုံးသတ်နိုင်ဖို့အတွက်ရေနံထုတ်လုပ်မှုကိုအလုံးအလောက်လျှော့ချဖို့နောက်ဆုံးမှသဘောတူကြမယ်ဆိုတဲ့အချက်ကိုပြသလိုက်တာဖြစ်ပါတယ်။ရေနံဈေးနှုန်းကတော့ဆယ်စုနှစ်တစ်ခုကျော်အတွင်းပထမဆုံးအချိန်ဖြစ်ရေနံတစ်စီးကိုဒေါ်လာ30အောက်အထိကျဆင်းခဲ့တာပါ။ဒီအချက်တွေအပြင်ရေနံဝယ်လိုအားပါကျဆင်းလာတာကြောင့်ရုရှား၊ဆော်ဒီအာရေဗျနဲ့ဗင်နီဇွဲလားအစိုးရတွေရဲ့ဝင်ငွေလျော့ချခဲ့ပါတယ်။ဒီကနေ့အင်ကာနီမှာရေနံထုတ်လုပ်မှုဖြတ်တောက်မဲ့သဘောတူညီချက်တစ်ခုထွက်ပေါ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့ရေနံဈေးနှုန်းဟာတစ်စီးကို35ဒေါ်လာဈေးကျော်အထိတက်ခဲ့ပါတယ်။ဒါပေမဲ့ရေနံထုတ်လုပ်မှုရပ်ဆိုင်းမဲ့ညင်ညာချက်ထွက်ပေါ်လာပြီးနောက်မှာတော့ရေနံတစ်စီးကို34ဒေါ်လာအောက်ဈေးကျသွားခဲ့ပါတယ်။အရေးယူလုံဆောင်မှုတွေမလုံဆောင်ခင်မှာတော့ရေနံတစ်စီးကိုအနည်းဆုံးဒေါ်လာ20လောက်ထိဈေးကျသွားနိုင်တယ်လို့ဈေးကွက်လေ့လာသူတွေကခန့်မှန်းထားပါတယ်ရှင်။